န်နိုင်ငံကလုပ်ငန်းခွင်တွေမှာလေဆက်ရုပ်တွေကိုပို့ပို့ပြီးတော့တွေးလာရတော့မဲတယ်ကိုသားညုံရေ
ဂျပန်မှာကလူရည်မတိုးတဲ့ပြဿနာအလုပ်လုပ်နိုင်တဲ့အသက်အရွယ်ကျော်လာသူတွေများလာတဲ့ပြဿနာကအတော်လေးကြီးတော့အခုကလေးကဆက်ရုပ်တွေကိုအားကိုးထားမှတော်အားကြမယ်ထင်တယ်ဗျ
တက်ကြီးရွယ်ဦးတွေတိုးလာတာအပြင်ပို့ဆိုးတာဒီနိုင်ငံထဲမှာရေရှည်လာနေရမယ့်နိုင်ငံသားအလုပ်သမားတွေကိုငှားဖို့ကြတော့လေပြည်သူတွေရောဒီအစိုးရဘိုင်းခေါင်းဆောင်တွေကရောမလိုလားကြတော့ဆက်ရုပ်တွေဆက်တွေလုပ်ငန်းတွေအားကိုးရတဲ့ဤပညာသစ်တွေကိုပဲအားကိုးနိုင်တော့တယ်လို့ Japan Times သတင်းစာဆောင်းပါးထဲမှာတော့ထောက်ပြထားပါတယ်ဒါရောမှဒီဂျပန်မှာ2016ခုနှစ်ထဲနိုင်ငံသားအလုပ်သမား19ရာခိုင်နှုန်းအရေအတွက်တသန်းတိုးလာခဲ့တယ်ဆိုပဲအများစုကတော့အများတန်းအလုပ်နေရာမျိုးအတွက်မဟုတ်ဘဲနဲ့ယာယီအလုပ်တွေလုပ်ကြရတာတဲ့
ဆေးဥတီထွန်မှုပိုင်းမှာရှေ့ပြီးတယ်လို့နာမည်ကြီးတဲ့ဂျပန်မှာပြည်တွင်းဝန်ဆောင်မှုလုပ်ငန်းအများစုကနည်းပညာသစ်တွေကိုတိတ်မသုံးကြဘူးမဆွေမမောဒီစီးပွားရေးတက်နေတာရောအလုပ်သမားဥပဒေတွေတင်းကျပ်တာရောပါတာပေါ့ဗျာအခုတော့ဒီအလုပ်သမားမလုံလောက်တဲ့ပြဿနာကကြီးလာတော့ဝန်ဆောင်မှုပေးတဲ့လုပ်ငန်းအတော်များများကလူအစားထိုးနိုင်မဲ့ဆက်တွေနည်းပညာတွေကိုစပြီးတော့တုံးနေကြရပြီလေ
နာဂါဆာကီမြို့နားကဟဲနာဆိုတဲ့ဟိုတယ်မှာဆိုလို့ရှိရင်ဟိုတယ်ဝန်ထမ်းတွေကိုလူတွေအစားဆက်ရုပ်တွေတုံးထားရဲ့ရှင
့် Welcome to the Hennel Hotel If you want to check in please press 1
အလုတ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကိုငှားနိုင်ဖို့အလုတ်မှာမြဲဖို့ဆိုတာကလည်းဒီလဆာကောင်းကောင်းပေးဖို့လိုတယ်လေအဲဒါကြောင့်တက်ကြီးပဲအိုရီကိုစောက်လျှောက်တဲ့ဂေဟာတော်တော်များများမှဆိုလို့ရှိရင်အခုလေးကစပြီးတော့မှနီးပညာတွေဆက်တွေကိုစသုံးနေကြပြီအရင်ကလိုမျိုးဝန်ထမ်းအများကြီးထားစရာမလိုတော့ဘူးဝန်ထမ်းနည်းနည်းလေးနဲ့ဒီအဖိုးဖွား3 40ရဲ့ကျန်းမာရေးအခြေအနေကိုစမတ်ဖုန်းပေါ်ကနေတစ်ဆင့်စောင့်ကြည့်နိုင်တယ်အကူကြီးလိုနေသလားဆိုတာလည်းအဝေးကနေသိနိုင်တယ်နောက်အဖိုးဖွားတွေအဖော်ရစီတဲ့ချစ်စရာဆက်ရုပ်လေးတွေလည်းရှိနေပြီလေ
ဂျပန်ဆိုရကိုယ်တိုင်ကလည်းကမ္ဘာမှာဂျပန်ဟာဆေးဥပညာပိုင်းမှာထိတ်တန်းကဖြစ်နေရမယ်လို့2015ခုနှစ်လောက်ခဲကရွေးချက်ထားလုပ်နေတယ်လို့ Heritage Foundation ရဲ့သုတေသနစာတမ်းတစ်ခုမှာရေးထားတယ်မဆီမြန်မွန်ရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလူတွေအစားဆေးဥတွေအစားထိုးတုံးတာကနေပြီးတော့အားလုံးဆက်တွေနဲ့ပဲလေပတ်တဲ့ကုန်ထုတ်ဆေးဥတွေအထိဖြစ်ဖို့ရွေးထားပြီးတော့လုပ်နေတာပါ
တခြားနိုင်ငံတွေမှာဆိုရင်တော့လူတွေရဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ယူတယ်ဆက်တွေနဲ့အစားထိုးတယ်ဆိုလို့ရှိရင်တော်တော်လေးကိုကန့်ကွက်စရာအငင်းပွားစရာဖြစ်ပေမဲ့လို့ဂျပန်နိုင်ငံမှာတော့ဒီကိစ္စကိုလက်ခံကြတယ်တဲ့ဒီအဓိကကတော့ဂျပန်လူဦးရေတိုးနှုန်းကတိတိတသားကျနေတာဆယ်စုနှစ်နဲ့ချီရှိနေပြီဆိုတော့ရှေ့လျှောက်လုံသားအင်အားတွေမလုံလောက်မှကိုဂျပန်တွေကကြိုးတွက်ပြီးတော့မှလုပ်ငန်းခွင်တွေမှာဆက်ရုပ်တွေကိုအသုံးပြုကြတာကိုလက်ခံကြပုံရပါတယ်ဂျပန်မှာတခုထူးတာကတော့လူတယောက်ကိုအလုံးခတ်လို့ရှိရင်ယာတက်ပံအလုံးခတ်လိုက်တာမျိုးဆိုတော့ဂျပန်အဓိကကုမ္ပဏီကြီးတွေမှာဝန်ထမ်းကဒီအတက်ကြီးသွားလို့အရင်ကလိုမျိုးမလုံနိုင်မကင်နိုင်တော့ဘူးဆိုရင်တော့မှသူတို့လုံနိုင်တဲ့အလုံးမျိုးကိုပြောင်းပေးပြီးတော့ဆက်ခန့်ထားကြတာပါအဲ့ဒီစနစ်ကတဖြည်းဖြည်းပြောင်းလဲလာနေပြီမဲ့လေတော်တော်များများကျဉ်းသုံးနေကြတော့မှာပဲအဲ့ဒါကြောင့်လေလူတွေနဲ့ဒီလူတွေအစားအလုံးလုံးပေးနိုင်တဲ့ဆက်တွေဆက်ရုပ်တွေကြားမှာညီညီညွတ်ညွတ်အလုံးလုံးနေကြရဲလို့Research Institute of Economy, Trade and Industry ကအကြီးတန်းသုတေသီကိုအီချီအိုင်ဝါမိုတိုကပြောပြပါရယ
်まあそういう人間とまあ機械のまあそれで得意な分野でまあ仕事を分担すると言いますか。
まあそれね、設定じゃまあ多発多しし漏解ねじゃれ労働員類とジャパン労働員にまろပြောじゃばれ。ルネ設じゃまあ僕がベニアまあ滴滴よよ漏ないねそれであもうティビあろ類を壊れ漏じゃらば。あらမျိုးジャパン設務労働員にまあ苦喫さねばれ。
ဂျပန်နိုင်ငံထက်ကိုဆက်ရုပ်တွေကိုလက်ခံတဲ့နိုင်ငံတော်တော်လေးရှားမယ်ထင်တယ်ရှင်။စောစောပြောသလိုပဲဒီတက်ကြီးရွယ်ဦးတွေအဖော်ရအောင်လို့သူတို့ကိုတုံ့ပြန်နိုင်တဲ့ဆက်ရုပ်အယုတ်ကလေးတွေတခါကြီးစားအဖော်အဖြစ်လူတယောက်လိုစပါတဲ့ဆက်ရုပ်မလေးတွေအိမ်အလုတ်ဝိုင်းကလုတ်နိုင်တဲ့ဆက်ရုပ်တွေမျိုးစုံကိုဂျပန်မှာထွင်နေကြတာပါ
။ဒါပေမဲ့ဂျပန်စီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနကစိုးရိမ်တာတစ်ခုလည်းရှိတယ်မဆွေမမွေ။ဆက်ရုပ်တွေကိုဂျပန်ပြည်တွင်းမှာအားကိုးလက်ခံကြပေမဲ့နိုင်ငံတကာဈေးကွက်မှာပေါက်အောင်လုပ်နိုင်ပါမလားဆိုတာကိုသူတို့ကစိုးရိမ်တာပါ။ဂျပန်မှာထုတ်တဲ့ electronic ပစ္စည်းတွေကပြည်တွင်းမှာတိတ်ကိုအားပေးကြပြီမဲ့နိုင်ငံခြားဈေးကွက်တွေမှာကြတော့အဲ့ဒီပစ္စည်းမျိုးရှိတယ်ဆိုတာတွေကမှမသိကြဘူးဗျအဲ့လိုမျိုးဖြစ်မှာကတော့ဂျပန်တာဝန်ရှိသူတွေကစိုးရင်ကြတယ်အဲ့ဒါကြောင့်မလို့ကမ္ဘာဈေးကွက်ထဲမှာဂျပန်ဆေးရုပ်ကုမ္ပဏီတွေတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ထုတ်ကြဖို့အားပေးနေတာဗျ
ဂျပန်မှာဆက်ရုပ်တီထွင်မှုကို1990ပြည့်နှစ်ပိုင်းတွေကစပြီးတော့မှအသေးချာလုပ်ခဲ့တာရှင်အခုဆိုလို့ရှိရင်ကမ္ဘာမှာဆက်ရုပ်အများဆုံးတုံးနေတဲ့ထိတ်တန်းနိုင်ငံလို့တော့မှပြောနိုင်ပါပြီမော်တော်ကားထုတ်တဲ့လုပ်ငန်းမှာဆိုလို့ရှိရင်အလုပ်သမား1000မှဆက်ရုပ်က1500ကျော်ရှိပါတယ်အမေရိကန်မှာတော့မှ1100မပြည့်ပါဘူးဥရောပကဆက်မှုရှေ့ပြေးနေတဲ့ဂျာမနီဆိုရင်လည်းဆက်ရုပ်က1100ကျော်ပဲရှိတာတဲ့ပြီးခဲ့တဲ့နှစ်ကအင်ဂျီရောကထုတ်တဲ့စင်ခန်စာရဲမှာပြောထားတာလေတခြားလုပ်ငန်းကဏ္ဍတွေမှာဆိုလို့ရှိရင်လည်းဆက်ရုပ်တုံးတာကဂျပန်ကအများဆုံးပဲလူသတောင်းမှဆက်ရုပ်က220လောက်ရှိတယ်တဲ့
ဆက်ရုပ်တွေအားကိုးနေရတဲ့ဆိုပေမဲ့လည်းသူတို့မလုံနိုင်တဲ့ကိစ္စတွေအတွက်ကတော့လူတွေရဲ့လိုအားလိုတာပဲဂျပန်ကနာမည်ကျော်အစာဟိဘီယာထုတ်ဆက်ရုပ်မှာဆိုလို့ရှိရင်ဆက်တွေဆက်ရုပ်တွေမှန်မှန်လည်ပတ်အောင်လို့စောင့်ကြည့်ဖို့တာဝန်ယူရတဲ့သူတွေလည်းရှိတယ်လေ ကျွန်တော်ရဲ့ဝုကင်းကြီးကန်စတာရိုဘော့တနော်ကပါလီစိတ်ကကနာဝုကင်းရဲ့ဒီကိလို့တုံးမွန်ဒစ်ကေဒမိုဆနောတော့တော်လှူရှားမှုပိုင်းမှာဆက်ရုပ်တွေကလူတွေထက်ပိုပြီးတိတိကျကျလှူရှားနိုင်ပါတယ်ဒါပေမဲ့ကွန်ပီစီးတွေရဲ့အကြီးအသေးအခြေအနေကိုတုံးသက်တဲ့အပိုင်းကြတော့လူတွေကပဲလှူနိုင်တာပါဒါကြောင့်ကျွန်တော်တို့ကစောင့်ကြည့်တုံးသက်တဲ့အပိုင်းကိုတာဝန်ယူရပါတယ်အစာဟိအီဘာရာကီအရက်ချက်ဆ ားရဲဆိုပဲ
သူတို့လိုကုန်ထုတ်လုပ်ငန်းတွေဒါမကပဲနဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအသေးစားနဲ့အလက်စားကုမ္ပဏီတွေအထူးသဖြင့်လက်လီအယောင်ဆိုင်တွေကဆက်တွေဆက်ရုပ်တွေအပြင်လူတွေအစားအားကိုးနိုင်မဲ့နည်းပညာတွေအတွက်ကိုပို့ပြီးတော့ရင်းနှီးမြှုပ်နှံနေကြပြီလို့ Japan Times သတင်းဆောင်ပါတဲ့မှာတော့ပြောထားပါတယ်အလုပ်သမားမလုံလောက်တဲ့ပြဿနာရှေ့လျှောက်ကြီးလာဖို့ပဲရှိတဲ့ဂျပန်နိုင်ငံမှာအခုလိုမျိုးဆက်ရုပ်တွေကိုအားမကိုးဘူးလုပ်ငန်းအတွက်လိုတဲ့နည်းပညာသစ်တွေအတွက်အပေါ်မခံဘူးဆိုလို့ရှိရင်စီးပွားရေးတုတ်တက်နှုန်းက2030ပြည့်နှစ်ပိုင်းတွေအထိကိုတုံ့ညဖြစ်နေလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြထားကြပါတယ်ရှင်